တော်ရှိမြခင်ဗျာအများမျှော်လင့်နေတဲ့မြန်မာရေးအာဆီယံခေါင်းဆောင်များရဲ့တည်တာစီဝေးပြီးဆုံးသွားပါပြီမြန်မာစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမြောက်လိုင်းကိုရိုင်းတက်ရောက်ပြီးတော့အာဆီယံခေါင်းဆောင်တွေရဲ့မြန်မာရေးစိုးရိမ်ချက်တွေကိုနားထောင်ခဲ့ပါတယ်ဒီစီဝေးကနေပြီးတော့အာဆီယံရဲ့မြန်မာရေးဘုံသဘောတူညီချက်တရားထွက်လာတဲ့ဆိုပေမဲ့လူခွေလှူရှားသူတွေဘက်ကတော့ဒီစီဝေးဟာအောင်မြင်တယ်လို့မယူဆကြပါဘူးဒီအကြောင်းကိုကျွန်တော်သားညင်ဦးဆက်ပြီးတော့တင်ဆက်ပေးပါမယ်အစည်းအဝေးအတွင်းမှာအင်ရှင်အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျူကူဝီဒိုဒိုကမြမရေးအာဆီယံထုကူစလေထားရှိဖို့ကိစ္စကိုတိုက်တွန်းပြောဆိုခဲ့တယ်လို့ထုတ်ပြန်ပါတယ
် Nyampaikan pertemuan tadi saya menyampaikan beberapa hal yang pertama perkembangan situasi di Myanmar sesuatu yang tidak dapat diterima dan tidak
Indonesia သမ္မတဂျိုကိုဝီဒိုဒိုက Indonesia ဘာသာစကားနဲ့ဆွေးနွေးကြတဲ့ကိုဖတ်ပြသွားတာပါအင်ဒိုနီးရှားသမ္မတရဲ့ထုတ်ပြန်ချက်ထဲမှာတော့စစ်တပ်ကကြားဖက်မှုတွေကိုရပ်ဖို့နိုင်ငံရေးသားတွေကိုလွှတ်ပေးမှုဆွေးနွေးပွဲတွေကိုချက်ချင်းလုပ်ဖို့အာဆီယံထုကူစလေတူထားရှိဖို့နဲ့အာဆီယံတွင်းမှုချုပ်ရုံးကကမ္ဘာ့ချလုပ်တဲ့လူသားချင်းစာနာကူညီမှုလုပ်ငန်းတွေမြန်မာနိုင်ငံကခွင့်ပြုဖို့ဆိုတာတွေကိုတောင်းဆိုခဲ့တယ်လို့ဖော်ပြပါရယ်အင်ဒိုနီးရှားအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲတွေအများဆုံးပြည်လည်စီမှုကိုလည်းစောင့်ကြည့်သွားမယ်လို့ဆိုပါရယ်မြန်မာရေးဖြစ်ရှိတဲ့နေရာမှာမြန်မာလူထုရဲ့အကျိုးစီးပွားကပဓာနာကျတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောပါတယ်မြန်မာနိုင်ငံအတွက်အကြမ်းဖက်မှုတွေရပ်ပြီးတော့တွဲဆုံဆွေးနွေးမှုတွေစတင်ဖို့ဆိုတဲ့အာဆီယံခေါင်းဆောင်တွေရဲ့ဘုံသဘောထားတရက်ကိုရရှိခဲ့တယ်လို့လည်းသိရပါတယ်ဒါပေမဲ့လည်းအစည်းအဝေးမှာရောက်နေတဲ့အာဏာသိမ်းမြန်မာစစ်ကောင်စီအကြီးအကဲကအာဆီယံခေါင်းဆောင်တွေရဲ့ဒီဘုံသဘောထားအားလုံးကိုလက်ခံမခံမရှင်းလင်းပါဘူးမြန်မာနိုင်ငံကအာဆီယံကူစလေဆင်လွတ်မဲ့ကိစ္စကိုတော့မြန်မာစစ်ကောင်စီအကြီးအကဲကငြင်းဆန္ဒမလုပ်ခဲ့ဘူးလို့စင်ကာပူဝန်ကြီးချုပ်ကသူ့ရဲ့ Twitter ဆက်မျက်နှာမှာအစည်းအဝေးပြီးမှရေးပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဘာတွေဆွေးနွေးခဲ့တယ်လဲ၊ဘာတွေသဘောတူခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာဒီကနေ့မနေ့ပိုင်းမှာပဲအင်ဒိုနီးရှားနိုင်ငံကိုဆက်ရောက်အစည်းအဝေးတက်ပြီးတော့ညနေပိုင်းမှာမြန်မာနိုင်ငံကိုပြန်လည်ထွက်ခွာသွားပါပြီ။အာဆီယံခေါင်းဆောင်တွေရဲ့သဘောဆန္ဒကိုပြောဆိုခဲ့ရလို့ကြီးနက်စရာပါပဲလို့အင်ဒိုနီးရှားသမ္မတကတော့ပြောပါတယ်။ဒါပေမဲ့လည်းမြန်မာရေးလေးလာသူတွေကတော့ထူးထူးခြားခြားရလဒ်မထွက်ခဲ့တဲ့အစည်းအဝေးပါပဲလို့သုံးသပ်ဝေဖန်ကြပါတယ်။မြန်မာလူခွေလှူရှားသူဥအောင်မျိုးမင်းကတော့အများမျှော်လင့်ထားသလိုအောင်မြင်မှုရတဲ့အစည်းအဝေးတရားဖြစ်မလာခဲ့ဘူးလို့ view ကိုပြောပါတယ်
။ဒီအစည်းအဝေးကပထမဆုံးတော့ချိန်သိနေတာကလည်းပြောတယ်။ဒါပေမဲ့နောက်ပိုင်းတော့အာဆီယံခေါင်းဆောင်အစည်းအဝေးဆိုပြီးတော့သူတို့နာမည်တက်တယ်။ဒါကဆိုလိုတဲ့ချက်ကအာဆီယံရဲ့လုပ်ပိုင်ခွင့်တစ်စိမ့်နေသွားတဲ့သဘော။နောက်တစ်ခါအခုထွက်လာတဲ့ဟာတစ်ခုကကျွန်တော်တို့အာဆီယံတစ်ခုလုံးကနေထုတ်ပြန်နေထုတ်ပြန်ခြင်းမျိုးမဟုတ်ဘဲနဲ့နိုင်ငံလိုက်ထွက်တဲ့အရာမျိုးဖြစ်နေတာတစ်ခုကကျွန်တော်တို့ဒုတိယတိတ်ပြီးတော့အားမကောင်းဘူး။နောက်တစ်ခုကတော့ဒီလိုမျိုးတောင်းဆိုချက်ကိုအစိုးရကဒီအင်ဒိုနီးရှားနိုင်ငံတို့ဘက်ကတောင်းထားပြီးသား။ဒါပေမဲ့ဒါနဲ့ပတ်သက်ပြီးတော့မြောက်လိုင်းကိုယ်တိုင်လာထားပြီမဲ့ဒါနဲ့ပတ်သက်ပြီးဘယ်လိုလှုပ်ဆောင်မလဲဆိုရဲကတိစကားမရခြင်းနော်ဒါတွေဘယ်လိုလှုပ်ဆောင်မလဲဘယ်လောက်ထိပူပေါင်းလှုပ်ဆောင်မလဲဆိုရဲအချက်တွေမရခြင်းကဟိုအောင်မြင်သင့်တဲ့လောက်မအောင်မြင်တော့ဟိုစတီဝေးတည့်ရလို့ပဲကျွန်တော်သုံးသပ်ချင်ပါတယ
်ကုလသမဂ္ဂအပါဝင်နိုင်ငံတော်များများကအာဆီယံကအခုလိုမြန်မာရေးမှာဂျာဝင်ညှိနှိုင်းပေးဖို့တော်တော်လေးမျှော်လင့်နေကြတယ်ခင်ဗျာအာဆီယံကူစလေအဖွဲ့မြန်မာနိုင်ငံတွားနိုင်ဖို့လည်းမျှော်လင့်နေတာမျိုးရှိပါတယ်အဲ့တော့ဒီမျှော်လင့်ချက်တွေကတကယ်ပဲအရာရောက်ရဲ့လား
အာဆီယံရဲ့တမိုင်းကြောင်းပဲជីជីအာဆီယံရဲ့လုတ်ပိုင်ခွင့်ပဲជីជីသူတို့ရဲ့မူဝါဒပဲជីជីဟိုထိထိရောက်လုတ်နိုင်မယ်လို့ကျွန်တော်မယုံကြည်ဘူးအဲ့တော့အာဆီယံတစ်ခုပဲကျွန်တော်အားကိုးလို့မရပါဘူးအာဆီယံနဲ့ဒီခုလက်သမဂ္ဂဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲအဲ့လိုမျိုးပူးပေါင်းဆောင်ရွက်မှုကပုံပေါ်တော့အရေးကြီးမယ်သူတလူငါတမင်းလုတ်နေလို့မရဘူးဒါပေမဲ့ဘယ်လောက်ထိပြီးပါမှာပဲလုတ်လို့ပြည်တွင်းအားကလည်းကျွန်တော်အရေးကြီးပါတယ်ပြည်တွင်းကလူတွေရဲ့သွေးအေးသွားလို့ရှိရင်ပြည်ပရဲ့အာရုံစိုက်မှုလည်းနည်းသွားတဲ့အတွက်ဟိုအပြန်လန်ပေါ့ဗျာကျွန်တော်တို့ဒီတွင်းမှာရှိတဲ့လူတွေရဲ့အားကောင်းကြတဲ့လူအပ်တယ်အာဆီယံနေနဲ့လည်းသူတီးတန့်လောက်တာမဟုတ်ဘဲနဲ့တခြားနိုင်ငံတကာနဲ့တော့ပူးပေါင်းဆောင်ရွက်ပြီးတော့လှုပ်ဆောင်မှပို့ပြီးတော့အကျိုးရှိပါလိမ့်မယ
်အစည်းအဝေးကိုတက်လာတဲ့မလေးရှားဝန်ကြီးချုပ်ကတော့မြန်မာနိုင်ငံတွင်းလူသက်အကြမ်းဖက်မှုတွေကိုရပ်ပြီးတော့ဖမ်းဆီးသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုပါတယ်စင်ကာပူဝန်ကြီးချုပ်လီရှော်လွန်ကတော့အစည်းအဝေးတက်လာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့သူတို့ရဲ့စိုးရိမ်ချက်တွေကိုနားထောင်ပြီးတော့အာဆီယံအသင်းကြီးရဲ့ပြုသဘောဆောင်တဲ့အခမ်းအနားကိုညှင်းပယ်တာမလုပ်ခဲ့ဘူးလို့လည်း CNN စင်ကာပူသတင်းဌာနနဲ့တွေ့ဆုံမှုမှာပြောဆိုသွားပါတယ်။အစည်းအဝေးမှာတော့ထိုင်းနဲ့ဖိလစ်ပိုင်ကနိုင်ငံအကြီးအကဲတွေမတယောက်ဖက်နဲ့နိုင်ငံခြားရေးဝန်ကြီးတွေပဲဆက်လွှတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြမှုတွေနဲ့အကြမ်းဖက်ဖြိုခွဲမှုတွေကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေထွက်ပေါ်လာရမှာအာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ဒါတွေ့ဆုံမှုဖြစ်ပါတယ်။အစည်းအဝေးပေးပတ်မှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထူးကူစလေခရစ်စတင်းဘာဂနာလည်းအင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပြီးတော့အစည်းအဝေးမတိုင်ခင်မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတချို့နဲ့မြန်မာအရေးဆွေးနွေးတာတွေရှိခဲ့ပါတယ်။အာဆီယံခေါင်းဆောင်များအစည်းအဝေးကျင်းပနေခြင်းအစည်းအဝေးခမ်းမအပြင်ဘက်မှာတော့ စနားပြသူ90ခန်းကမြန်မာစစ်ကောင်စီကိုရှုံချတဲ့စနားနီကိုကင်ပြီးတော့စနားပြမှုတွေရှိခဲ့ပါတယ်ဒီမနက်ကနေမှာတော့ဖားကန်နဲ့ဒီဝဲဘက်မှာစစ်နာသိစနာပြမှုတွေလူစုလူဝေးနဲ့ဆက်ပြီးတော့ရှိနေပါတယ ဖားကန်ဘက်မှာတော့လူလာညီညီအစုအယောက်ကိုထောက်ခံတဲ့စာတမ်းတွေကိုကန်ဆောင်ပြီးတော့စနာပြကြပါတယ်အလားတူလိုပဲမန္တလေးမြို့မှာလည်းကျောင်းသားသမဂ္ဂတွေကဥဆောင်တဲ့စနားပြမှုတွေဆက်ရှိနေပြီးတော့လူညုံရေးတပ်တွေမလာခင်မှာလူစုခွဲခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့စမ်းကြောင်း၊လှိုင်၊ကမာရွတ်၊တာကိတနေရာတချို့မှာစနားပြမှုတွေရှိခဲ့ပြီးမြေအချိန်ခဏတာပြုလုပ်ခဲ့ကြခြင်းဖြစ်ပါတယ်ခင်ဗျာ။